စီရင်တင်မာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ခွင်နဲ့ဆက်နွယ်တဲ့ဆွေဆွေရှွတ်တွေနဲ့တပ်မတော်ကဖမ်းဆီးစစ်ဆေးစဉ်ဒေသခံတချို့ပစ်ဆုံးမှုတွေရှိနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မြောက်မြို့နယ်ခွတ်ဆုံကြီးရွာကဦးစံရွှေလန်းကိုအဲရခိုင်လက်နက်ကင်ခွင်နဲ့ပတ်သက်ဆက်နွယ်တွေဆိုတဲ့တန်တရားနဲ့ဒီလ9ရက်နေ့မှာပဲတပ်မတော်ကဖမ်းဆီးခဲ့ပြီးနောက်3ရက်ကြာမှပစ်ဆုံးသွားတာဖြစ်ပါတယ်။တေဆုံသူတက်60တနည်းရွယ်ဦးစံရွှေလိုင်းဟာ2019ခုနှစ်မတ်လမှာအေအဖွေးရဲ့တင်တဲ့အမှတ်စဉ်30ကိုတက်ရောက်ထားသူတူဦးဖြစ်ပြီးစစ်စစ်မင်းမင်းဒီရေးစခန်းတို့ပို့ဆောင်ဖို့လုပ်နေစဉ်လုံချုံရဲတပ်ဖွဲ့ဝင်တူဦးရဲ့လက်နက်ကိုလူယူဖို့ကြိုးစားခဲ့တဲ့အတွက်6လိုင်းပြစ်ခတ်အာမှာတေဆုံခဲ့တာဖြစ်ကြောင်းလည်းတပ်မတော်ကမနေ့တုန်းကပဲသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းတေဆုံသူကမြောက်ဦးမြို့နယ်ခွတ်ဆုံကြီးရွာကလေသမားတူဦးဖြစ်ပြီးတေဆုံသူရဲ့ဦးကောင်းနဲ့မျက်နှာတွေမှာရိမ့်တဲ့တံရတွေတွေ့ရတယ်လို့လည်းဆွေမျိုးတူဦးကပြောပါတယ်။
ဟာအဲ့လိုတော့မြင်တော့မြင်နေတင်တဲ့တရားကြီးလို့တော့ပြောတာတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးကောင်းဖို့မှဟိုမခက်ပြေမှပါလာတယ်တရားတွေကဒီလိုထိုးရိုက်ထားတဲ့ပုံစံမျိုးတွေတွေ့တယ်ပြီးတော့မထမ်းအောင်မှလည်းတွေ့တယ်ဉာဏ်လုံးလုံးကလည်းအဲ့လိုမျိုးဝင်သွားတယ်ဆိုရဲအယူထားမျိုးပေါ့နော်အဲ့ဒါဘုန်းကြီးကြီးဆက်လိုက်တဲ့အခါကျတော့သူတို့လည်းအမြင်မှန်တာလည်းဖြစ်ရှင်ဖြစ်နေဖြစ်ရှင်နေဖြစ်ဘူးအဲ့လိုမျိုးသူများပြောစကားကိုပဲပြောရတာပါမိသားစုဆိုပေမဲ့မိသားစုကလည်းကိုယ်နဲ့ပတ်သက်နေတဲ့အခါကျရင်တိတိကျကျကြီးတော့တိတ်ပြီးတော့လည်းမကြည့်ရတော့ဘူးပေါ့အဲ့လိုမျိုး
ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခါတွေတွင်တိုက်ပွဲတွေကြောင့်အရသားတွေထိခိုက်ပျက်ဆုံးမှုတွေရှိနေသလိုအာဏာပိုင်တွေဖမ်းဆီးစစ်ဆေးတဲ့ပျက်ဆုံးမှုတွေလည်းမကြာခဏကြုံနေရတာပါရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ရခိုင်လက်နက်ကင်အဖွဲ့နဲ့အစိုးရတပ်ကြားတိုက်ပွဲတွေဆက်တင်ခဲ့တဲ့2018ကုန်ပိုင်းကနေအခုချိန်ထိမြောက်ဦးမြို့နယ်မှာတပ်မတော်ကဖမ်းဆီးစစ်ဆေးတဲ့ပျက်ဆုံးသူ9ဦးထက်မနည်းရှိနေပြီလို့ပြောပါတယ်
ဟုတ်ကဲ့မြောက်မှာဆိုလို့ရှိရင်တော့ရခိုင်ကလည်းပဲဒီလက်ကအကဖမ်းဆီးတဲ့ဖြစ်ပြန်ရင်ဈေးမှာလည်းပဲအဲဒီစစ်ကြောရင်မှာကိုတည်း3ရောက်ပြီပေါ့ပါပြည်တယ်အဲပြီးတော့ဒီပေါက်တော့ပြင်ကြီးရွာကလည်း3ရောက်4ရောက်ခုပြောက်ဆိုတော့ကျွန်တော်တို့5ရောက်လောက်ရှိပါပြီခင်ဗျာဒီစစ်ကြောရင်မှာကိုပြေးတာလေ
တမ်တော်ထုတ်ပြန်ချက်မှာတော့အကျန်းတဲ့ဖွဲ့ဝင်ဖြစ်သူရဲ့အလောင်းကိုလှုပ်ထုံးလုံးနေနေညီဆက်လက်ဆောင်ရွက်ဖို့ဒေသခံရေးစခန်းကိုအနိုင်ခေကြောင်ဖော်ပြထားပါတယ်။မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ဖမ်းဆီးခံရသူတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ကတကယ်လို့များဒီပြည်ဆုံးပေါ်တဲ့သူတွေဟာအဖွဲ့နဲ့ဆက်နေမှုရှိတယ်။တပ်ဖွဲ့ဝင်ဖြစ်ခဲ့လျင်လည်းဥပဒေနဲ့အညီတရားစွဲဆိုပြီးတော့အမှုရင်ဆိုင်တဲ့နဲ့အမှုဖွင့်တဲ့နဲ့အပြီးမှပြစ်တာအနေအထားသူတို့ကပြစ်သေးတယ်လို့မြင်တယ်။ဒီလိုမျိုးဒီစစ်တော်ရဲမှာပေါ်တယ်ကလူအသက်တစ်ချောင်းကိုဒီစေအောင်ကြီးမြင်ပန်းနှိမ့်ဆက်တယ်စေတော်အောင်ကြီးဒီလိုမျိုးစစ်တယ်ဆိုတာကတော့ဒါဟာလူခွင့်ရတစ်ခုကိုချောဖောက်တာလည်းဖြစ်တယ်ပြီးတော့နိုင်ငံကအခွင့်အရေးတွေကိုလည်းပဲချိုးဖောက်တာဖြစ်တယ်လို့ကျွန်တော်တို့ကတော့ဘယ်လိုပဲယူဆပါ
ရခိုင်လက်နက်ကင် AA နဲ့ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကစနေနေ့မှာပဲဖမ်းဆီးခဲ့တဲ့ရန်ပင်မြို့နယ်အလေးချောင်းချေွာကဒေသခံတဦးဟာလည်းပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကရေးစခန်းမှာကိုကိုကိုဆုံးဆူရင်တော့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ April လအစောပိုင်းကလည်းပုံနှံချုံမြို့နယ်ကဖမ်းဆီးခံထားသူ9ဦးကိုတပ်မတော်ရေရင်နဲ့ခေါ်ဆောင်စဉ်သူ့ကြိတ်မင်းမြန်းခဲ့တဲ့ဗီဒီယိုဖိုင်တစ်ခုပြန်နိုင်ခဲ့တဲ့အတွက်ဝေဖန်တန်တွေနဲ့ထွက်ပေါ်ခဲ့တာပါ။တပ်မတော်ကတော့စီကန်းနဲ့မညီတဲ့တပ်မတော်သားတို့ချို့ကိုအရေးယူမှာဖြစ်ကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခါတွေအတွင်းအရသားတွေဖမ်းဆီးခံရတာထိခိုက်တိုက်ဆုံးတာတွေရှိနေတဲ့ပေါ့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ထားတာပါခင်ဗျာ